မြန်မာနိုင်ငံရဲ့တန်ခွေလုံငန်း MOGE ကိုအမေရိကန်ကအင်္ဂါနေ့မှာအပြစ်ပိတ်မဟုတ်ဘဲဒပိုင်းပိတ်ပိတ်ဆို့ရေးယူလိုက်ပါတယ်ဒီလိုဗတာရေးဝန်ဆောင်မှုတွေပေါ်ပိတ်ဆို့လိုက်တာကဒီဇင်ဘာလ15ရက်နေ့မှာစတင်မှာဖြစ်တယ်လို့အမေရိကန်ဗတာရေးဝန်ကြီးဌာနကြေညာချက်ကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့ဘဝတန်ခွေလုံငန်းကိုပိတ်ဆို့အရေးယူမှုအထူးသတ်မှတ်စင်းတဲ့ကိုတော့အမေရိကန်ကမထက်သွင်းထားသေးပါဘူးဒီစင်းနဲ့ပါသွားမှသာအမေရိကန်ရဲ့ဗန်စနစ်ထက်ကထုတ်ပယ်ခံရတာဖြစ်ပြီးအမေရိကန်ကုမ္ပဏီတွေနိုင်ငံသားတွေနဲ့ကုံသွယ်လို့မရတော့တာပါ။ဒါပြင်အဲ့ဒီစင်းမှာပါဝင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုလည်းလွှဲပြောင်းလို့မရတော့တာဖြစ်သွားပါတယ်။အခုတပိုင်းပိတ်လိုက်တာကတော့အဲ့ဒီလိုတည်ရောက်မှုတွေကိုမြမရေနံနဲ့ဓာတ်ငွေလုပ်ငန်းကခံရမှာမဟုတ်သေးပါဘူး။ဒါပေမဲ့ချင်းကားတာဗန်စင်းကိစ္စအမောက်ကကိစ္စရင်းနှီးမြှုပ်နှံမှုကိစ္စတွေနဲ့တခြားငွေကြေးဝန်ဆောင်မှုတွေကိုတော့လုံးလို့မရအောင်ပိတ်ဆို့ရေးယူလိုက်တာပါ MOG နဲ့အတူ Sky Royal Hero Company Limited Suntech Technologies Company Limited နဲ့ Suntech International Trading Company Limited ကိုလည်းစစ်ကောင်စီကိုထောက်ခုနေတဲ့အတွက်အမေရိကန်ကပိတ်ဆို့ရေးယူလိုက်ပါတယ်လူပုဂ္ဂိုလ်တွေအနေနဲ့ဝန်ကြီးတွေဖြစ်ကြတဲ့ဦးချာလီတန်းဒေါက်တာခန်းစောညွှန်ကြားမှုချုပ်တွေဖြစ်ကြတဲ့ဒေါ်ဆွဆွေအောင်နဲ့ဦးစော်မင်းတို့ကိုလည်းအရေးယူလိုက်ပါတယ်ပြည်ထိုင်တဲ့ကနေဒါတို့ကလည်းပိတ်ဆို့အရေးယူမှုအသစ်တွေကိုချလိုက်ပေမဲ့မြမရေနံနဲ့တန်းငွေလုပ်ငန်းတော့မပါဝင်သေးပါဘူးအခုလိုပိတ်ဆို့အရေးယူလိုက်တာတွေကမြမပြည်သူတွေကိုမမေ့လျော့သေးတာပြသလိုက်တာဖြစ်ပေမဲ့နိုင်ငံတကာအသိုက်အဝန်းကဓာတ်တဲ့အများကြီးပုံပြီးလုံနိုင်လုံချရအောင်မှဖြစ်ပါတယ်လို့ကုလသမဂ္ဂမြမနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ် Tom Andrews ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်